ဘယ်နဲ့ကြောင့်မြန်နတ်တို့ပြောတာရောက်သွားလဲမသိဘူးနော်တကယ်လက်အုပ်ချီတရားနာရမြောင်းတဲ့အခါတော့ချထားပေါ့ပြောခဲ့တာတော့လက္ခဏာရေးသုံးပါပြောနေတာမဟုတ်လားဘာတွေတော့လက္ခဏာရေးသုံးပါဆိုတာဘာတွေတော့အနိစ္စဒုက္ခအနတ္တအနိစ္စဆိုတာဘာတော့စပင်ထုံးတာမမြဲလို့ပြေးကြတာပြောတာလားပါတယ်ဘယ်တရားမှအခြေအနေတရားထဲမှာတည်တတ်မနေဘဲနဲ့အခြေအနေတစ်မျိုးမှနောက်အခြေအနေတစ်မျိုးသို့ပြောင်းလဲပြောင်းလဲသွားတာကိုပဲ။ဘာပြောတာလဲ။မမြဲဘူးလို့ပြောတာဒီလိုမဟုတ်လား။ဖြစ်နေတဲ့အခြေအနေမှယက်တီမနေဘဲနဲ့ဖြစ်ပြီးတာနဲ့ပြက်ချင်းဆိုတဲ့အခြေအနေသို့ပြောင်းလဲသွားတယ်။ဒါကြောင့်မလို့ဖြစ်ချင်းဆိုတဲ့အခြေအနေတရားထဲမှာတည်တံ့ခိုင်မြဲမနေဘူးဒါပြောရမလားဟောလူရင်းကတော့ဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မတည်မြဲတဲ့သဘောဒါပြောရမလားဒုက္ခဆိုတာရောဘလို့ဆင်းရဲတာတော့ဘလို့ဆင်းရဲလဲဥဒိယပယပဋိသံဗီလနာတောဒုက္ခတဲ့ဥဒိယပယပဋိသံဗီလနာတောဖြစ်မှုပြက်မှုတို့ကမပြတ်နှိမ့်ဆက်နေသောကြောင့်ဒုက္ခဆင်းရဲလာပါတကားတဲ့ဆင်းရဲတယ်ဆိုတာမပြတ်မစဲတသေးသေးဖြစ်ချီပြည့်ချီနဲ့ဖြစ်ပြည့်နေတဲ့အဖြစ်ပြည့်တွေကနှိမ့်ဆက်နေလို့ဆင်းရဲတာပဲတဲ့ဒီတော့အနိစ္စခေါ်တဲ့ဖြစ်ပြီးပြတ်တာကိုမှဉာဏ်နဲ့ကိုယ်တွေ့ဉာဏ်နဲ့ဒဋ္ဌိမတွေ့သေးရင်ဖြင့်ဖြစ်ပြမပြတ်နှိမ့်ဆက်တဲ့သဘောဒုက္ခကိုတွေးပါမလားမတွေးဘူးရှုလိုက်တိုင်းဖောင်းတယ်လို့ရှုလိုက်တိုင်းဖောင်းတာတွေဖြစ်လာတယ်နောက်ပြတ်သွားတယ်နောက်တစ်ခါဖောင်းတာဖြစ်လာတယ်နောက်တစ်ခါပြတ်သွားတယ်အဲ့ဒီနည်းနဲ့ဖောင်းမှုတွေဖြစ်ချီပြည့်ချီနဲ့ဆက်မပြတ်ဒရဇဖြစ်ပြနေတဲ့သဘောအနိစ္စကိုဉာဏ်နဲ့ဒေတိတွေ့နေမှဖြစ်ပြမပြနှိမ့်ဆက်အနှိမ့်ဆက်ခံရတယ်ဆိုတော့ဒုက္ခသဘောကိုသွားသိမှာပေါ့ဟုတ်ကဲ့လားဒါကြောင့်အနှိမ့်ဆက်မြင်ဒုက္ခထင်းတယ်ပါတယ်တော့အနှိမ့်ဆက်မမြင်နေရင်တော့ဒုက္ခမထင်သေးဘူးအကြောင်းအနိစ္စမြင်မှုလို့တဲ့အနိစ္စမြင်နေဆိုတာဝိရိယလားတတိလားသမာဓိလားပညာလားမြင်နေဆိုတာပညာအမှန်တိုင်းထိုးတွင်သိမြင်တာဘာပညာတော့ဝိပဿနာပညာนิพพานปัญญาอนิจจังမြင်လို့ဒုက္ခလည်းထင်ပြီဆိုလို့ရှိရင်တော့อนัตตะပါမမြင်နိုင်ဘူးล่ะ အနတ္တဆိုတာကဘာတော့ဘာမဟုတ်တာဘာမဟုတ်တာအတ္တဆိုတာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တတည်မြဲနေတဲ့အသက်ဝိညာဉ်အတ္တအဲ့ဒါကိုအတ္တခေါ်တယ်အဲ့ဒီတည်မြဲနေတဲ့သဘောအကြောင်းပြုပြီးတော့ပဲမေမွေးကလေးကမသိမိစကြအထိပုဂ္ဂိုလ်ဆိုတာရှိတယ်ဘာကြောင့်ဆိုတည်မြဲနေလို့တတ္တဝါဆိုတာရှိတယ်။ယောက်ျားမိန်းမရှိတယ်။အဲ့ဒါလိုယူဆတာ။ဒါကြောင့်မလို့အတ္တဆိုတာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်တတ္တဝါဒါကိုအတ္တခေါ်တယ်။တည်မြဲနေတဲ့ဆိုတဲ့သဘောလေးအဲ့ဒါလေးကပါရမယ်သူကအခြေခံမယ်အဲ့ဒီအသက်ဟာဘယ်တော့မှမပြတ်မစီဘူးအမြဲတည်နေတယ်ဒါပြောတာအဲ့လိုယူဆအဲ့ဒီဝိညာဉ်ဟာဘယ်တော့မှမပြတ်စီဘူးအမြဲတည်နေတယ်တတ္တဝရဲ့သဏ္ဍာန်မှာအမြဲရှိနေတယ်ဒီတတ္တဝတေကြည်ပျက်စီးသွားလို့ရုပ်ခန္ဓာကြီးပျက်စီးသွားတော့လည်းပဲအဲ့ဒီအသက်ဝိညာဉ်အတ္တကပျက်စီးမသွားဘူးကျန်နေခဲ့တယ်ကျန်နေခဲ့ပြီးတော့အဲ့ဒီပျက်စီးသွားတဲ့ခန္ဓာကိုယ်ကထွက်ပြီးတော့နောက်ခန္ဓာကိုယ်တစ်ခုတည်းကိုဝင်နေနောက်ခန္ဓာတကူတစ်ခုတည်းဝင်ပြီးတော့နောက်တစ်ဘဝဖြစ်ပြန်ရောအဲ့ဒီဘဝမှာလည်းပဲသူကမပြတ်မစီဘူးအမြဲတည်နေတယ်။အဲ့ဒီဒုတိယဘဝဒုတိယခန္ဓာကိုပျက်စီးပြန်တော့လည်းပဲခန္ဓာကိုအပြတ်ထဲကထွက်သွားပြီးတော့ဒီအသက်ဝိညာဉ်အတ္တကနောက်တဘဝနောက်ခန္ဓာကိုတစ်ခုတည်းဝင်ပြီးတစ်စခန်းသွားပြန်မယ်။တဘဝဖြစ်ပြန်ရောဒါကြောင့်အဲ့ဒီအသက်ဝိညာဉ်အတ္တဆိုတာတည်မြဲတဲ့သဘောရှိတယ်လို့ယူဆတယ်။အဲတော့တည်မြဲနေတဲ့အရာကိုအသက်လို့လည်းခေါ်တယ်ဝိညာဉ်လို့လည်းခေါ်တယ်အတ္တလို့လည်းခေါ်တယ်။အဲ့ဒါအကြောင်းပြုပြီးတော့ပုဂ္ဂိုလ်သတ္တဝါဆိုတာလည်းဖြစ်လာတယ်။ဒါကြောင့်အတ္တဆိုတာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်သတ္တဝါဒါပြင်အဲ့ဒီတည်မြဲနေတဲ့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်သတ္တဝါဆိုတာကယုတ်လားနံလားလို့မေးတော့ယုတ်လည်းမဟုတ်နံလည်းမဟုတ်ဘာလဲလို့ဆိုတော့တည်မြဲနေတဲ့မပြတ်မစီပဲရှိနေတဲ့တတ္တိလေးတစ်မျိုးပဲတဲ့တချို့ကြတော့အဲ့ဒီတတ္တိလို့မရှိမယူစားပဲနဲ့ခန္ဓာကိုယ်နဲ့ပြည့်နေအောင်ရှိနေတဲ့အမြဲတည်နေတဲ့အရာတစ်ခုအဲ့ဒါအတ္တပဲတဲ့ခန္ဓာကိုယ်ကြည့်ရင်အတ္တကြည့်တယ်ခန္ဓာကိုယ်သိရင်အတ္တသိတယ်ဘယ်လိုယူစားလဲမြန်မာအယူအဆမဟုတ်ပါဘူးအိန္ဒိယအယူအဆတွေပါဒီအနတ္တတရားကလည်းအိန္ဒိယမှာဟောတာသို့တော်လည်းပဲအ အိန္ဒိယလောက်သာပြည်ပသားသာမရှိတာဗမာကလည်းပဲအဲ့ဒီအတ္တဒီမြဲနေတဲ့အတ္တအယူဆကရှိတယ်လေပြီးတော့တချို့ကယူဆတာကအဲ့ဒီအသက်ဝိညာဉ်လေးဟာအတ္တလေးဟာပါဠိကအတ္တဟိန္ဒူကအာတ္မာမြန်မာကတော့အသက်ဝိညာဉ်ဒါလေးဟာမုံညင်းစေလောက်ရှိတယ်တဲ့ဘယ်တော့မှမသိချင်မပျက်စီးဘူးတဲ့နှလုံးသားထဲမှာတည်နေတယ်တဲ့အဲ့ဒီအသက်ဝိညာဉ်အတ္တအဲ့လိုလေယူဆတဲ့အမျိုးမျိုးပါပဲလူရင်းကတော့ဘယ်လိုပဲယူဆယူဆမပြတ်မစည်းပဲတည်မြဲနေတဲ့အရာတစ်ခုခန္ဓာကိုယ်ထဲမှာရှိနေတယ်လို့ယူဆရင်အဲ့ဒါအသက်ဝိညာဉ်ဝါဒအတ္တဝါဒပဲအတ္တဒိဋ္ဌိပဲမြန်မာမှာအဲ့ဒီအယူဆရှိသလားမရှိဘူးလားအဲ့ဒါတော့ယောဂီတို့ရှိပါရဲ့ဒါကြောင့်မလို့ပဲအသက်ထွက်သွားတယ်လို့ပြောတာမဟုတ်လားဘယ်ရထွက်တုံးနှာခေါင်းကလားပါးစပ်ကလားနားကလားလူတယောက်ယောက်အသက်ထွက်ခံနေမကြည့်ဘူးလားကြည့်ဘူးတော့ဘယ်နေရာထွက်သွားတာမြင်လိုက်တုံးဟမ်ထွက်တော့ထွက်သွားတာပဲဒါကြောင့်မို့အသက်ထွက်တယ်တဲ့အဲ့ဒီအသက်ကဘယ်တော့ခန္ဓာကိုယ်ထဲမှာရှိနေတာလဲဆိုတော့ဘယ်လိုယူဆအမိဝန်ဝင်ကလေးရပေါ့မဟုတ်ဘူးလားတကယ်လို့သာအမိဝန်ဝင်ကလေးရအဲ့ဒီအသက်ကလေးမယူဆိုအသေးလေးမွေးလာမှာပေါ့မဟုတ်ဘူးလားအခုတော့အရှင်လေးမွေးလာတာထောက်ချင်းအပြည့်အမိဝန်ဝင်ကလေးရဒီအသက်ကလေးရရှိနေတာအခုလည်းရှိနေတာပဲယောဂီတို့တဏ္ဍမှာအသက်ရှိလို့အသက်ရှင်နေတာမဟုတ်လားမရှိဘူးဆိုရင်သိမှာပေါ့ဆိုအသက်ရှိလို့အသက်ရှင်နေတဲ့အတွက်ငုတ်တုတ်ထောင်းထောင်းထိုင်လို့ရတာမဟုတ်လားအဲအသက်မရှိလို့အသက်ထွက်သွားရင်နော်ကိုယ်လုံးတုံးလုံးပလက်တွေဖြစ်မှာပေါ့အဲ့လိုယူဆတာမဟုတ်လားအဲ့တော့အဲ့ဒီအသက်ကအမိဝန်ဝင်ရရရှိလာတာအခုလည်းရှိတယ်နောက်လည်းမသေးမချင်းဒီအသက်ကရှိနေဦးမှာပဲအဲ့လို့ဆိုတော့ဒီအသက်ကိုပျက်စီးတယ်လို့ယူဆတာလားမပျက်စီးဘူးလို့ယူဆတာဟမ်ပျက်စီးတယ်လို့ယူဆရင်တော့အဲ့ဒီပျက်စီးတဲ့အချိန်မှာအသက်ပျက်စီးတဲ့အချိန်မှာသေသွားမယ်မဟုတ်လားအခုသေးလားမသေးတာထောက်ချားခြင်းအသက်ပြည့်စည်သလားမပြည့်စည်ဘူးလားမပြည့်စည်ဘူးအဲ့လိုယူဆတာမဟုတ်လားဒါဖြင့်လူသေးသွားတော့အသက်ပြည့်စည်လားဟမ်ပါလေလူသေးတယ်လို့သာပြောတာမဟုတ်လားအသက်သေးတယ်လို့ပြောလားမပြောဘူးအသက်ကြတော့ဘယ်လိုပြောလဲထွက်သွားတယ်တဲ့အဲ့တော့အဲ့ဒါထောက်ချင်းအားဖြင့်လူသေးတော်လည်းပဲအသက်မသေးဘူးထွက်သွားတယ်သေးတဲ့လူရဲ့ခန္ဓာကိုယ်တွေကအမြင်ထွက်သွားတယ်အဲ့ဒါထောက်ချင်းအားဖြင့်ဒီအသက်ဟာပြည့်စည်သလားမပြည့်စည်ဘူးလား
မပြည့်စည်ဘူးဆိုတဲ့ကတည်မြဲတယ်ပေါ့အဲ့ဒီအဓိပ္ပာယ်ပဲပေါ့မဟုတ်လားပြည့်စည်ရင်မတည်မြဲဘူးမပြည့်စည်ဘူးဆိုရင်တည်မြဲတယ်ပေါ့အဲ့ဒီတည်မြဲနေတဲ့အသက်ဝိညာဉ်အတ္တရှိတယ်လို့ယူဆရင်အတ္တဒိဋ္ဌိခေါ်တယ်အတ္တဝါဒအတ္တဒိဋ္ဌိအတ္တဝါဒအဲ့တော့မြန်မာကတော့အခုပြောသလိုဗာမဏအဖြစ်နဲ့ယူဆတယ်ဗာမဏတော့မသိဘူးဒီအသက်ဆိုတာဘိုက်ထဲမှာရှိတယ်လို့တော့ထင်တယ်ဒီတက်ခန္ဓာကိုယ်ထဲမှာရှိတယ်လို့တော့ထင်တယ်ဒါမှလို့ဘလူနေမှမသိဘူးအဖြူလားအမေလားလည်းမသိဘူးအသေးလားအကြီးလားလည်းမသိဘူးအလုံးလားအပြားလားလည်းမသိဘူးဟုတ်လားအဘယ်သူမှလည်းပဲအဲ့ဒါလုံးသလားပြားသလားစဉ်းစားသလားမစဉ်းစားပါဘူးဖြူသလားမဲတယ်ကလားစဉ်းစားလားမစဉ်းစားဘူးဒါပေမဲ့အိန္ဒိယကြတော့မဟုတ်ဘူးအဲ့ဒါစဉ်းစားတယ်အဲ့ဒီအတ္တဟာအဖြူလားအမေလားအလုံးလားအပြားလားအသေးလားအကြီးလားနဲ့သူတို့စဉ်းစားပြီးတော့ကိုယ်စဉ်းစားလို့ရတယ်လို့ဉာဏ်သက်ဝင်တယ်လို့ယူဆကြတယ်အလုံးအပြာအသေးအကြီးနဲ့ဒါအဲ့ဒါထောက်ခြင်းအပြင်မြန်မာတို့ရဲ့အသက်ဝိညာဉ်အတ္တဆိုရယ်အတ္တဒိဋ္ဌိနဲ့အိန္ဒိယသားတို့ရဲ့အတ္တဒိဋ္ဌိဘယ်ဟာကပိုပြင်းထန်တော့သူတို့ကပိုပြင်းထန်တယ်ဘယ်လောက်ကြောင်ပြင်းထန်လဲဆိုလို့ချင်းသင်ဟာအတ္တကိုမြင်အောင်ကြည့်နိုင်တဲ့အချိန်မှာမောက္ခကိုရပြီတဲ့မောက္ခဆိုတာသန္တာဘဝကသန္တာကလွတ်မြောက်သွားခြင်းနိဗ္ဗာန်ပြောတာသင်ဟာအတ္တကိုမြင်အောင်ကြည့်နိုင်တဲ့အချိန်မှာမောက္ခကိုရပြီတဲ့မောက္ခဆိုတာဘာတော့သန္တရာကလွတ်မြောက်ခြင်းနိဗ္ဗာန်ဒါသူတို့အတ္တကဘယ်ချိန်ကျမှသန္တရာကလွတ်မြောက်သွားသလဲလို့ဆိုတော့သူရဲ့ပင်ရင်းနေရာပြန်ရောက်သွားတဲ့အခါဒီအတ္တပင်ရင်းနေရာပြန်ရောက်သွားတဲ့အခါသန္တရာကလွတ်သွားတယ်တဲ့ပင်ရဲ့နေရာပြန်ရောက်တယ်ဆိုတော့သူ့ပင်ရဲ့နေရာဘယ်လဲဘယ်ကသူ့လာတယ်လဲဘယ်ကလာတယ်ကမ္ဘာလောကကြီးကိုဖန်ဆင်းပေးတဲ့မဟာဗြဟ္မာကထည့်ပေးလိုက်တဲ့အတ္တမဟုတ်လားအဲ့တော့မဟာဗြဟ္မာကြီးကလာတယ်မဟာဗြဟ္မာစီကလာတဲ့အတ္တဟာသန္တရာထဲမှာလူခန္ဓာကိုယ်ရဲ့တဘဝပြီးတဘဝစခန်းသွားပြီးတော့လွတ်မြောက်သွားတဲ့အခါကျတော့မဟာဗြဟ္မာစီပြန်ရောက်သွားရောပင်ရင်းနေရာမဟာဗြဟ္မာစီပြန်ရောက်သွားအဲ့ဒီအခါကျတော့မောက္ခလို့ခေါ်တယ်ဆံမှသွားပြီးနိဗ္ဗာန်နဲ့ဟိန္ဒူယူဆအိုရင်းကတော့မြန်မာယူဆကတော့အသက်မသေးဘူးမပြည့်စည်ဘူးတဘဝတည်းတဘဝသွားနေတယ်ဒါပြောတာအသက်ရဲ့အဆုံးညာမြန်မာကကြံစည်ရလားမကြံစည်ပါဘူးဘယ်နေရာဆုံးမှမသိဘူးမဟုတ်ဘူးလားသူဘယ်နေရာလွတ်မြောက်မှလည်းမသိဘူးအသက်ဆိုတာဘာမှလည်းမသိဘူးဆိုတော့အသက်ဝိညာဉ်အတ္တရှိတယ်လို့သာမန်ယူဆရုံမျှဒါယူဆတာလည်းဆွဲဆွဲလန်းလန်းယုံယုံကြည်ကြည်လည်းမဟုတ်ဘူးမယုံတယုံလေးမဟုတ်တဟုတ်ကလေးမဟုတ်လားအဲ့ဒါလို့ဆိုတော့မြန်မာရဲ့အတ္တဝါဒအတ္တဒိဋ္ဌိကမေးမေးမိန်မိန်လေးမဟုတ်လားအဲမေးမေးမိန်မိန်အတ္တဝါဒအတ္တဒိဋ္ဌိကတော့ပြုတ်မယ်ဆိုမပြုတ်လွယ်ဘူးလားပြုတ်လွယ်ရဲ့သန်းနဲ့မပြုတ်သေးတာဘာကြောင့်လို့မလုတ်သေးလို့ပေါ့မဟုတ်လားမပြုတ်သေးတာမလုတ်သေးလို့ပေါ့ လောက်ရင်တော့ပြုတ်ပြီပေါ့ဒီတော့ဒါအတ္တကိုပြောတာနော်အတ္တရဲ့သဘောပြောတာအဲ့ဒီအတ္တရဲ့ပြောင်းညာအဓိပ္ပာယ်ကိုအနတ္တခေါ်တယ်ပါဠိမှာအတ္တကတည်မြဲနေတဲ့အသက်ဝိညာဉ်အတ္တလို့ဆိုရင်အနတ္တကတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာမဟုတ်မရှိဟဲ့လားအနတ္တအတ္တရဲ့ပြောင်းမြန်အဓိပ္ပာယ်ဟာအနတ္တပဲအတ္တကအသက်ဝိညာဉ်ရှိတယ်လို့ယူဆတယ်အနတ္တကအသက်ဝိညာဉ်မရှိဘူးလို့ယူဆတယ်အတ္တကအသက်ဝိညာဉ်ဟုတ်တယ်လို့ယူဆတယ်အနတ္တကအသက်ဝိညာဉ်မဟုတ်ဘူးလို့ယူဆတယ်အတ္တဝါဒကတည်မြဲနေတဲ့အသက်ဝိညာဉ်ရှိတယ်လို့ယူဆတယ်။အနတ္တဝါဒကတည်မြဲနေတဲ့အရာဘာမှမရှိဘူး။ဒါကြောင့်တည်မြဲနေတဲ့ဆိုတဲ့အသက်ဝိညာဉ်အတ္တလည်းမရှိဘူး။ဒါကြောင့်အနတ္တအနိစ္စတော့မတည်မြဲတဲ့သဘောလို့ဘာသာပြန်တယ်ဒုက္ခတော့ဆင်းရဲတဲ့သဘောလို့ဘာသာပြန်တယ်အနတ္တကြတော့ဘယ်လိုဘာသာပြန်ရအောင်ဒါတဲ့အနတ္တတည်မြဲနေသောအသက်ဝိညာဉ်အတ္တမဟုတ်ပါတကားမရှိပါတကားမဟုတ်ရောမရှိရောနှမျိုးလုံးကိုယ်တို့အနတ္တဘယ်လိုပါလာပြန်နော်ဟမ်ဘယ်လိုပါလာပြန်နော်ဟောကိုယ်တို့ပဲနေလေတွတ်တွတ်နေတိုင်းတွတ်တွတ်ယွနေတာမဟုတ်လားဟမ်ခင်မင်မှုသမှုရိယပဲနိုင်ရ၍အဲ့ဒါဟမ်မရဘူးကျေဆိုလာမှာကျေတံဝေကဒီတို့လင်တော်ပါပြီတိုင်းအနတ္တဆိုတာဘာတော့ဟမ်ပုဂ္ဂိုလ်တ attva အတ္တမဟုတ်ဘူးအသက်ဝိညာဉ်မဟုတ်ဘူးဒီလိုမဟုတ်လားဒီတော့အနတ္တတည်မြဲနေတဲ့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်တ attva မဟုတ်ပါတကားမရှိပါတကားမဟုတ်ပါတကားမရှိပါတကားလို့ဘလို့နှစ်ခုလောက်ရကြလဲလို့ဆိုတော့တချို့ကစိတ်ကိုအသက်ဝိညာဉ်လို့ယူထားတယ်စိတ်ဆိုတော့စိတ်နဲ့တွဲတဲ့ဖြစ်တဲ့စေတသိက်တွေလည်းပါတာပေါ့။ဘာကြောင့်စိတ်နဲ့စေတသိက်တွေကိုအတ္တဝိညာဉ်အတ္တလို့ယူထားတယ်ဆိုတော့ယုတ်ခန္ဓာသာပျက်စီးတယ်စိတ်ကမပျက်စီးဘူးတည်မြဲတယ်လို့ယူထားတယ်အမေမွေးကလေးကစိတ်ဟာဒီစိတ်အခုလည်းဒီစိတ်ပဲ Now လူသေးသွားတဲ့အခါကျတော့ယုတ်ခန္ဓာကြီးပျက်စီးသွားတော့လည်းပဲဒီစိတ်ကမပျက်စီးဘူးခန္ဓာကိုယ်ရဲ့ထွက်သွားတယ်တည်မြဲလျက်အဲ့လိုယူထားတယ်။ဘာကြောင့်အဲ့ဒီစိတ်ကိုအတ္တဝိညာဉ်အတ္တလို့ဘာကြောင့်ယူထားကြလဲလို့ဆိုတော့စိတ်ကိုတည်မြဲတယ်လို့အတိအမှတ်ပြုထားလို့တ ဒီစိတ်ဟာအမေမိုးကလေးကဒီစိတ်ဒီစိတ်ပဲငယ်ငယ်တုန်းကလည်းဒီစိတ်ပဲကြီးတော့လည်းဒီစိတ်ပဲသူမပြောမသိဘူးလို့အဲ့လိုယူဆတယ်အဲ့ယောဂီလှုပ်လှုပ်လှုပ်လှုပ်နေဖြားကိုယူသွားအပြင်သွားခါလိုက်ပြီးမှပြန်ယူတယ်သီလသနာဒီတော့စိတ်ကိုအတ္တဝိညာဉ်လို့ယူဆတော့စိတ်နဲ့တွဲရဲ့ခံစားမှုတို့မှတ်သားမှုတို့ဆိုတာလဲစိတ်သဘောတွေပဲမဟုတ်လားအဲကြောင့်မလို့သိတဲ့စိတ်လဲဒီမြဲတယ်လို့ယူဆတယ်အတ္တဝိညာဉ်ပဲအတ္တပဲလို့ယူဆတယ်ခံစားမှုသဘောလည်းဒီမြဲတယ်လို့ယူဆတယ်အတ္တဝိညာဉ်အတ္တလို့ယူဆတယ်မှတ်သားမှုသဘောလည်းဒီမြဲတယ်အတ္တဝိညာဉ်လို့ယူဆတယ်တခြားစေတနာအစရှိတဲ့တရားတွေလည်းပဲဒီမြဲတယ်အတ္တဝိညာဉ်ပဲလို့ယူဆတယ်နာမ်ခန္ဓာ၄ပါးပေါ်စိတ်ကဝိညာဉ်နဲ့ခန္ဓာခံစားမှုပါဝေဒနဲ့ခန္ဓာမှတ်သားမှုပါဒိဉ္ဇခန္ဓာစေတနာအစရှိတဲ့စေတသိက်တွေကသင်္ခါရခန္ဓာအဲ့ဒီ၄ပါးလုံးကိုတည်မြဲတယ်လို့ယူဆတော့အဲ့ဒီနာမ်ခန္ဓာ၄ပါးကိုအသက်ဝိညာဉ်အတ္တလို့ယူဆွဲတယ်ဒါပေမဲ့ခွဲကြမသိတဲ့အခါကျတော့လုံးလိုက်တယ်ဘယ်လိုလုံးလိုက်လဲဆိုတော့စိတ်လိုပဲပြောပြောလိုက်တယ်အဲ့ဒီစိတ်ကိုတည်မြဲနေတယ်လို့ယူဆလို့စိတ်ကိုအသက်ဝိညာဉ်လို့ဆွဲတဲ့အတွက်ပဲလူသေးသွားရင်စိတ်ကလေးကတော့ကြံနေတယ်ဆိုပြီးအဲ့ဒီစိတ်ကိုဝိညာဉ်လို့ခေါ်လိုက်တာမြန်မာနေရမဟုတ်ဘူးလားအဲ့ဒီစိတ်ကိုဝိညာဉ်လို့ခေါ်လိုက်တယ်ဝိညာဉ်လေးကတော့ကြံနေတယ်ဒါကြောင့်ဝိညာဉ်လေးကအိမ်နဲ့ပတ်ဝန်းကျင်မှာလှည့်လည်နေတယ်တခါတည်းဟန်ကိုတင်ပြတယ်အစိုက်ပြင်းဒီလိုလောက်တာမဟုတ်လားအဲ့ဝိညာဉ်ဆိုတာစိတ်ပြောတာမဟုတ်လားအဲ့ဒါကစိတ်ကိုတည်မြဲနေတယ်လို့ယူဆတဲ့အတွေ့စိတ်ကိုအသက်ဝိညာဉ်အတ္တလို့ယူတဲ့အယူ။နောက်တချို့ကတော့ရုပ်ကိုတည်မြဲတယ်လို့ယူဆတဲ့အတွေ့ရုပ်ကိုအတ္တအသက်ဝိညာဉ်လို့ယူဆတယ်။ရူပခန္ဓာပေါ်ယုတ်တရားအစု။ရုပ်ခန္ဓာဟာလူသေးသွားတော့လည်းပဲဒီယုတ်ကြီးဟာတခါတည်းအပြည့်အစုံပြည့်စည်သွားတာမဟုတ်ဘူးသေးတဲ့လူဟာပထဝီအာဝတ်သေးသောဝါရောယုတ်မှုန်တွေပြန်ဖြစ်တယ်ဖြစ်ပြီးတော့အဲ့ဒီယုတ်မှုန်တွေဒီလည်းအတ္တအသက်ဝိညာဉ်ပဲလို့ယူဆတယ်အဲ့ဒါကတော့အိန္ဒိယကယူဆတာမြန်မာကတော့အဲ့လိုမယူဆဘူးမြန်မာကတော့စိတ်ကိုပဲအသက်ဝိညာဉ်အတ္တလို့ယူဆတယ်အဲ့ဒါကိုမြတ်စွာဘုရားကခြေသားခြေသမီးတို့တဲ့ရုပ်လည်းပဲအသက်ဝိညာဉ်အတ္တမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးတဲ့။အားကြောင့်လဲမတည်ငယ်လို့အခုဖြစ်ပြီးတော့အခုပြတ်တယ်။ဒါကြောင့်ရုပ်ဟာတည်ငယ်နေတဲ့အသက်ဝိညာဉ်အတ္တမဟုတ်ဘူးမဟုတ်ဆိုတဲ့သကလုံးကိုပြောနေတာအကစိတ်လည်းပဲစိတ်ဆိုတော့ခုနပြောတဲ့ဝေဒနာ၊သင်ညာ၊သင်္ခါရအကုန်ပါပေါ့။နာမ်ခန္ဓာ၄ပါး။အဲ့ဒီစိတ်လည်းပဲအသက်ဝိညာဉ်အတ္တမဟုတ်ဘူးအနတ္တ။ဘာကြောင့်လို့မတည်မြဲလို့အများယူဆထားတဲ့အတ္တဝိညာဉ်အတ္တဆိုတာတည်မြဲနေတယ်လို့ယူဆတာမဟုတ်လားအခုစိတ်ကတည်မြဲသလားမတည်မြဲဘူးမတည်မြဲတဲ့အတွက်စိတ်ကိုအတ္တဝိညာဉ်အတ္တလို့ပြောလို့ရမလားမရတော့အတ္တဝိညာဉ်အတ္တမဟုတ်ဘူးအနတ္တပဲအဲ့တော့ခန္ဓာ၅ပါးတည်းက ခန္ဓာ၄ပါးဖြစ်တဲ့စိတ်ဝေဒနာသင်ညာသင်္ခါရသူတို့လည်းဖြစ်ပြီးပျက်စီးတတ်တဲ့အတွေ့မတည်မဲလို့ဘာမဟုတ်ဘူးလဲအသက်ဝိညာဉ်အတ္တမဟုတ်ဘူးအနတ္တဒါပြောတာမဟုတ်လားအဲ့ဒါမြတ်စွာဘုရားမိန့်တယ်လေနေရာဘောင်းမြောက်များစွာမှမိန့်တာပထမဆုံးမိန့်တာကတော့ဝါဇုလပိကျော်၅ရက်နေ့မှမိန့်တာဘယ်နေ့ရမိန့်နော်ဝါဇုလပိကျော်၅ရက်နေ့လွန်ခဲ့တဲ့ဘယ်နှစ်နှစ်လောက်စီကဝါဇုလပိကျော်၅ရက်နေ့လဲ
2584
ဝင်တို့ဟုတ်သလား2584ဟုတ်ကဲ့လားအဲမနေ့တော့မင်းတို့ဟာလဲနေ့စဉ်ဖတ်နေပြီးတော့2586သိကြရဲ့လားမနေဦးမနော်မမဘူးလားကိုယ်တို့ကအတီးပြုတ်လိုက်ပြီနော်သူတို့အတီးပြည့်ရင်မှန်ရမှာဘာကြောင့်လဲနေနေတိုင်းရွတ်နေလို့တွတ်တွတ်ရွတ်နေလို့လွန်ခဲ့သော2586နှစ်ဝါဇူလာတိကျော်9ရက်နေ့ကစပြီးမြတ်စွာဘုရားအနတ္တအနတ္တနဲ့တကြောကြောဩနေကြတယ်မဟုတ်ဘူးလားအဲ့ဒါမဟုတ်လားရူပံဘိကဝေအနိစ္စရူပင်စာဟိတံဘိကဝေရူပံဘိကဝေအနတ္တရူပင်စာဟိတံဘိကဝေအတ္တအဘဝိသနာယိတံရူပံအာပါဒာယသံဝတ္တိယလဘေထသရူပေဧဝမေရူပံဟောတုဧဝမေရူပံမဟောတိတိအဲ့ဒါရှုထောင့်တစ်မျိုးကနေပြီးအနတ္တကိုမြတ်စွာဘုရားဟောတာနောက်တစ်မျိုးနောက်ရှုထောင့်တစ်မျိုးကရူပံဘိကဝေအနိစ္စံအဲ့ဒီကြတော့အမေးအဖြေနဲ့ကြတော့ပို့ပြီးသိကြတယ်ရူပံဘိကဝေနေသံဝါအနေသံဝါဘိကဝေจิตာจิตမိတို့ရူပံယုတ်တရားသည်နေသံဝါတည်မြဲနေသလောအနေသံဝါမတည်မြဲသလောအဖြေအပါထွက်တော့အနေသံမတည်မြဲပါဗျာဟုတ်တယ်မဟုတ်လားယံပနာနေသံဒုက္ခဝါတံဒုက္ခဝါတိယံအကျင့်တရားသည်အနိစ္စမတိမြဲတံထုမတိမြဲသောတရားသည်ဒုက္ခဝါဆင်းရဲလေလောဒုက္ခဝါချမ်းသာလေလောဘယ်လိုဖြေရဒုက္ခံပန္တိမတိမမြဲပြောင်းလဲဖောက်ပြန်တတ်သောတရားသည်ဆင်းရဲအစ်စ်မှန်ပါဗျာဒီလိုမလားဟုတ်ကဲ့လားယံပနာနေသံဒုက္ခံဝိပရိနာမဓမ္မံကာလ ानु တံသမတုပတိတုံဧတံမမဧသောဟာမတ္တမိဧသောမေအတ္တာတိအမေယံအကျင့်တရားသည်အနိစ္စမတိမြဲမြတ်စွာဘုရားတရားကတော့ရှင်းရှင်းလေးသဘာဝလိုက်အမှန်တန်ကြရတယ်တေချာစိုက်ပြီးတော့နားထောင်ရင်ရှင်းလို့တခါတည်းခေါင်းထဲကိုရှင်းရှင်းလေးဝင်သွားတာယံအကျင့်တရားသည်အနိစ္စမတိမြဲဒုက္ခဆင်းရဲဤဝိပရိနာမဓမ္မံပြောင်းလဲဖောက်ပြန်တတ်သောသဘောရှိ၏။တံမတိမမြဲဆင်းရဲ၍ပြောင်းလဲဖောက်ပြန်တတ်သောသဘောရှိတဲ့ထိုတရားကိုဧတံဤတရားသည်မမငါရုပ်ပေပဲ။ဧတံဤရုပ်သည်မမငါဤရုပ်ပေပဲ။ဧသောဤယုတ်ကြည်သည်အဟမတမိငါပေပဲ ေသောဤယုတ်ကြီးသည်မေငာဤအတ္တအတ္တပေပဲဣတိဤသို့သမနုပတိတုံရှုမြင်သုံးသက်ဆွဲလန်းဖို့ရာကံလာနုတင်မာမီလောတဲ့သဘောပေါက်လားရှင်းမလားရှင်းနေတာပဲမတိမနေတဲ့ယုတ်ဟာဆင်းရဲတယ်ဆင်းရဲလို့ဖောက်ပြန်နေတဲ့ယုတ်ဟာယုတ်ကိုငါယုတ်ပဲငါပဲငါရဲ့အသက်ဝိညာဉ်အတ္တပဲလို့ယူဆွဲဖို့ရာသိမှာမလားတဲ့နောဟိတံဗန္တိမသိမှာဖေယားတဲ့ဟောအဲ့ဒါမဟုတ်တာပြောတာလားမရှိတာကိုပြောတာလားဟမ်မဟုတ်ဆိုတဲ့စကားနဲ့ပြောတာလားမရှိဆိုတဲ့စကားနဲ့ပြောတာလားမဟုတ်ဘောရူပံယုတ်တရားသည်အနိစ္စမမြဲဒုက္ခံဆင်းရဲဤအနတ္တငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါရဲ့အတ္တလည်းမဟုတ်ဒီလိုမဟုတ်လားအဲ့ဒါပြောတာယုတ်တရားဟာအနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးဒါပြောတာမဟုတ်လားထို့အတူပဲစိတ်တရားနဲ့တကားနာမ်ခန္ဓာ၄ပါးဝေဒနာသင်ညာစေတနာဒါတွေလည်းပဲမတည်မမြဲပြောင်းလဲဖောက်ပြန်တတ်တဲ့အတွေ့အတ္တမဟုတ်ဘူးအနတ္တဒီလိုပြောတာမဟုတ်လားအဲ့တော့ရှိတာလည်းခန္ဓာ၅ပါးပဲရှိတယ်မဟုတ်လား၅ပါးရှိတာယုတ်ခန္ဓာလည်းအနတ္တအတ္တမဟုတ်ဘူးသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးနာမ်ခန္ဓာ၄ပါးလည်းအနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးဒီလိုပြောထားတာမဟုတ်လားအဲ့မဟုတ်ဆိုတာအဲ့ဒါပြောတာယုတ်လည်းမဟုတ်ဘူးဘာမဟုတ်တာလဲအတ္တမဟုတ်ဘူးအသက်ဝိညာဉ်မဟုတ်ဘူးစိတ်လည်းမဟုတ်ဘူးဘာမဟုတ်တာလဲအတ္တဝိညာဉ်အတ္တမဟုတ်ဘူးဟုတ်ကဲ့လားဒါပေမဲ့တချို့ကယူဆကြသေးတယ်တဲ့ဟုတ်ပါတယ်ယုတ်လည်းပျက်စီးတယ်လို့မမြဲဘူးအတ္တဝိညာဉ်အတ္တမဟုတ်ပါဘူးမှန်ပါတယ်စိတ်လည်းပျက်စီးတယ်လို့မမြဲဘူးအတ္တဝိညာဉ်အတ္တမဟုတ်ဘူးမှန်ပါတယ်ဒါပေမဲ့အဲ့ဒီယုတ်နဲ့နာမတပါတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာလေးကသတ္တဝါရဲ့သဏ္ဍာန်ရှိနေပါသေးတယ်လို့ယူဆသေးတယ်တဲ့။ပြီးချလေးပေါ့။ရုပ်မှတ်တပါးပြီးချအတ္တရှိတယ်နာမတပါးပြီးချအတ္တရှိတယ်အသက်ဝိညာဉ်ရှိတယ်လို့ယူဆ။ယူဆကြသေးတယ်တဲ့။အဲ့တော့မြန်မာရဲ့အသက်ဝိညာဉ်အယူဆလည်းနည်းနည်းပြန်သိကြည့်ပါလားတချို့ကစိတ်ကိုအသက်ဝိညာဉ်လို့ယူဆတယ်ရုပ်တော့အသက်ဝိညာဉ်တော့မယူဆပါဘူးဟုတ်လားတချို့ကြတော့အသက်ဝိညာဉ်လေးဟာစိတ်မဟုတ်ပါဘူးတီးခြားလေးပဲလို့ဒီလိုမယူဆဘူးလားအဲ့လိုယူဆတယ်ဒီတော့စိတ်ဟာအနတ္တပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တမဟုတ်ဘူးယုတ်ဟာလည်းပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တမဟုတ်ဘူးလို့ဟောတာကိုတော့သူတို့ကလက်ခံတယ်။ဘာလေးတခုတော့သူတို့ကလက်မခံလဲဆိုတော့အဲ့ဒီယုတ်နဲ့စိတ်မှတပါတည်ငဲနေတဲ့တီချာအသက်ဝိညာဉ်အတ္တဆိုတာသတ္တဝါရဲ့အတ္တအတ္တမှာရှိနေပါသေးတယ်လို့ယူဆ။အဲ့ဒါကြတော့မြတ်စွာဘုရားဘယ်လိုမင်းရရှိတယ်လို့မယံမလားမရှိဘူးလို့မယံမလားဘာမရှိတာယုတ်နဲ့နာမတပါတည်ငဲနေတဲ့အသက်ဝိညာဉ်အတ္တမရှိဘူးဒီလိုမဟုတ်လားအဲ့ဒါလည်းမရှိဘူးထင်းမနေနဲ့ထင်းနေတာသင်တို့ရှုကြည့်လို့မို့လို့ဖောင်းနေပိန်နေကြွရဲလမ်းနဲ့ခြားရဲရှိကြည့်တယ်၊ကွေးတဲ့ဆန်းနဲ့ရှိကြည့်တယ်၊စဉ်းစားရဲစဉ်းစားရဲရှိကြည့်တယ်။အဲ့ဒါလိုရှိလို့တမားရီအားကောင်းလာတဲ့အခါကျတော့ ဝမ်းပိုက်ပုံသဏ္ဍာန်မတွေ့ရဘဲနဲ့ဖောင်းကျွတ်တက်နေတဲ့သဘောနဲ့ရှုသိတဲ့စိတ်ပြီးတော့သူလည်းပျောက်သွားတယ်ပိန်ကျသွားတဲ့သဘောနဲ့ရှုသိတဲ့စိတ်ဒီတစုံလည်းပျောက်သွားတယ်အဲ့လိုရှင်းရှင်းလေးသင်တို့ညာနဲ့တွေ့ရင်သင်တို့ဘယ်လိုဆုံးပြမလဲညဆော့တရားမေးမယ်ဖောင်းနံနဲ့ရှုသိစိတ်ကလေးပဲတွေ့တယ်ပြီးတော့အဲ့ဒီတစုံနဲ့ပြောက်သွားတယ်သူပြောက်သွားတော့ပိန်နာနဲ့ပိန်နယ်လို့ရှုသိစိတ်ကလေးတစုံဖြစ်လာတယ်ပြီးတော့အဲ့ဒီတစုံနဲ့ပြောက်သွားတယ်အဲ့ဒါလို့သင်တို့တွေ့ရတဲ့အခါမှာအဲ့ဒီအချိန်လေးမှာတည်ငဲနေတဲ့ဖောင်းနံပိန်နာနဲ့ရှုသိစိတ်မှတပါတည်ငြဲနေတဲ့အသက်ဝိညာဉ်အတ္တလေးကန့်လန့်ကန့်လန့်တဲ့များသူတို့ဉာဏ်နဲ့မှသိရမြင်ရသေးသလားဆိုရင်ဘလို့ဖြေပါလဲမသိရမမြင်ရရင်ရှိတယ်ဆိုရမလားမရှိဘူးဆိုရမလားအဲ့ဒါချင်းအောင်ဖောင်းတာကိုမှတ်နေရတာအဲ့ဒါချင်းအောင်ပိန်တာမှတ်နေရတာအဲ့ဒါချင်းအောင်ကြွတာလမ်းတာခြားတာမှတ်နေရတာအဲ့ဒါချင်းအောင်ကွေးတာဆန်းတာမှတ်နေရတာအဲ့ဒါရှင်းအောင်စဉ်းစားတယ်စဉ်းစားတယ်မှတ်နေရတာအဲ့ဒါရှင်းအောင်တွေးတယ်တွေးတယ်မှတ်နေရတာအဲ့ဒါရှင်းအောင်ဝါတယ်ဝါတယ်မျိုးတယ်မျိုးတယ်မှတ်နေရတာအဲ့ဒါချုပ်မှတ်ခြင်းရဲ့ရွယ်ချက်ပဲဟုတ်ကဲ့လားအချုပ်ကံယုတ်တရားလေအချုပ်ကံယုတ်တရားနဲ့ရှုသိတဲ့စိတ်ဒီနှစ်ခုပဲတွေ့တယ်ဒီနှစ်ခုမှတပါးတခြားမတွေ့ဘူးဆိုကြတဲ့ကယုတ်နဲ့နာမတပါးတိချာအသက်ဝိညာဉ်အတ္တရှိတယ်လို့ဆုံးပြမလားမရှိဘူးလို့ဆုံးပြမရှိဘူးလို့ဆုံးပြနိုင်ပြီပေါ့အဲ့ဒါလို့မတွေ့သေးရင်တော့ကျူရင်းနဲ့တမာရီမကောင်းသေးလို့အဲ့ဒါလို့မတွေ့သေးရင်တော့ပိုင်ပိုင်နိုင်နိုင်မဆုံးပြနိုင်လေဘူးပေါ့အဲ့ဒါလိုလေဖောင်းကျွတ်တက်တာလေးနဲ့ရှုသိစိတ်ကလေးပဲရှိတယ်ပိန်ကျသွားတာနဲ့ရှုသိစိတ်ကလေးပဲဖြစ်တယ်ဖောင်းတာလေးတွေအစင်းအစင်းနဲ့ရှုသိတဲ့စိတ်ကလေးတွေပဲဖြစ်ရှိတယ်ပိန်တာလေးတွေအစင်းအစင်းနဲ့ရှုသိတဲ့စိတ်ကလေးတွေပဲဖြစ်တယ်လို့အဲ့ဒါလေးကိုရှုရင်းရှုရင်းဉာဏ်နဲ့ဓာတ်ထိမျက်စိနဲ့ကြည့်ရတယ်လို့ရှင်းရှင်းကြီးတွေ့နေပြီဆိုရင်တော့ဖောင်းနာပိန်နာခေါ်တဲ့ယုံနဲ့နာမတပါတိချာအသက်ဝိညာဉ်အတ္တတိမြဲလျက်ပတ္တဝေသနာရှိသေးတယ်လို့မြင်မလားမရှိဘူးလို့မြင်မလားမရှိဘူးလို့မြင်တော့မရှိဘူးလို့ပဲဆုံးပြပြီပေါ့ဟုတ်တယ်မဟုတ်လားအဲတော့အနတ္တအတ္တမရှိပါတကားအဲ့ဒါမရှိတော့မဟုတ်ပါတကားဆိုတာဘာကိုအတ္တမဟုတ်ဘူးလို့ပြောတာလဲယုံနဲ့နံကိုအတ္တမဟုတ်ဘူးလို့ပြောတာယုံလည်းအတ္တမဟုတ်ဘူးဘာကြောင့်လဲဖောင်းတာလဲဖောင်းကြွတက်လာပြီပြက်သွားရက်သွားတာပဲပိန်တာလဲပိန်ကြသွားပြီရက်ပြက်သွားရက်သွားတာပဲဖောင်းတယ်လို့ရှုတဲ့စိတ်လဲဖောင်းတယ်လို့ရှုပြီးစိတ်ရှုပြီးရပြက်သွားတာပဲဘာကြောင့်လဲဆိုတော့ရားတဲ့ဖောင်းနာပိန်နာရှုနေတော့ရတာပေါ်လာတဲ့အခါရတာမရှုရဘူးလားအဲ့တော့ရတာရှုတဲ့အချိန်မှာဖောင်းတယ်လို့ရှုစိတ်ရှိသေးလားဘယ်ရောက်သွားအောင်ဟောရတဲ့နေရာရောက်သွားတာလားရတယ်လို့ရှုနေတဲ့အချိန်မှာဘာစိတ်ပဲရှိတယ်လဲရတာလို့သိတဲ့စိတ်ပဲရှိတယ်မဟုတ်လားအဲ့တော့ဟိုဖောင်းတယ်လို့ရှုတဲ့ဖောင်းရှုသိစိတ်ကဘယ်ရောက်သွားတယ်အဲ့ဒါ၆ခြင်းအပြင်စိတ်ဟာမမြဲဘူးဆိုတာမသေးကြဘူးလားအဲ့တော့စိတ်ကိုတည်မြဲနေတဲ့အသက်ဝိညာဉ်အတ္တလို့ခေါ်ရမလားဒါကြောင့်စိတ်ဟာအတ္တမဟုတ်ဘူးဟုတ်တယ်မလားထို့သူဖောင်းယုတ်ဟာလည်းအတ္တမဟုတ်ဘူးပိန်ယုတ်ဟာလည်းအတ္တမဟုတ်ဘူးကြွားယုတ်နှမ်းယုတ်ခြားယုတ်ဟာလည်းအတ္တမဟုတ်ဘူးအဲ့ဒါမဟုတ်မရှိသလားဗာပြောတာယုံနဲ့နာမတပါသီချာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တမရှိဘူးဟုတ်ပြီလား စာရမလို့အနတ္တာအသက်ဝိညာဉ်အတ္တမဟုတ်ပါတကားမရှိပါတကားနားလည်ပြီလားအဲ့ဒါယောဂီတို့သေချာစူးစူးဆိုင်ဆိုင်တာရှိပါရှိမှမူခြင်းနဲ့ဆက်ဆက်မြအောင်ရှုရှုတဲ့အခါမှာလည်းတမင်္ဂချံကပေါ့ချံချံဝတ္တရားရှိနေရှုနေတကယ်ကိုအာယုံကိုထိထိထိုက်ထိုက်သိအောင်ရှုတမာရီအားကောင်းလာပြီဆိုလို့ရှိရင်ရှင်းနေတာပဲဘသူကမှဘာမှလာပြောစရာမလိုကိုယ့်ဟာကိုတွေးနေတာအဲ့ဒါဒီထဲမှာတချို့အဲ့လိုရှင်းရှင်းတွေးတဲ့ယောဂီတွေဒီထဲမှာရှိတာပဲအဲတွေးတဲ့ယောဂီနဲ့မတွေးတဲ့ယောဂီမတွေးတဲ့ယောဂီကတော့များနေတယ်တွေးတဲ့ယောဂီကတော့နည်းနေသေးတယ်အဲ့ဒါဘာကြောင့်လဲအဲဆက်ဆက်မိအောင်မရှုလို့စူးစူးဆိုင်ဆိုင်မရှုလို့ဟုတ်ကဲ့လားသူသူဆိုင်ဆိုင်စေစေသတ်သတ်စိတ်စိတ်ကြီးလာရှုမယ်ဆိုလို့ရှိရင်မတွေ့တဲ့ယောဂီမရှိအတွေ့ကြီးလဲမတွေ့သေးရင်မစိတ်သာတည်လို့မစူးဆိုင်တည်လို့ဟုတ်ကဲ့လားအဲ့တော့ကိုယ့်ကိုယ်ကိုပြန်ကြည့်ငါဆရာတော်အမိန့်ကြီးတို့ငါပြန်တွေ့သေးပါဘူးခဲဆိုရင်တော့မလုပ်ရမလဲပိုကြိုးစားရမယ်ပိုစိတ်စားအောင်ကြူရမယ်ပိုစိတ်အောင်ကြူရမယ်အဲ့ဒါလို့ဆိုရင်တမာရီအကောင်းလာတဲ့အခါတွေးပြီအဲ့ဒါဟာဝိပဿနာရဲ့အချက်အချာပဲအနတ္တကိုမြင်မှုဒါကြောင့်မြတ်စွာဘုရားရဲ့ဝါဒကိုအနတ္တဝါဒလို့ပြောတာမဟုတ်လားအနတ္တဝါဒဒါဘာကြောင့်လဲဆိုတော့လောဘဒေါသမောဟကိလေသာတွေကအတ္တဝါဒအသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တတည်နေနေတဲ့အရာပေါ်မှာမူတည်ပြီးတော့ယူဆတဲ့ပုဂ္ဂိုလ်သတ္တဝါဆိုတဲ့အယူအဆရှိတော့မှပုဂ္ဂိုလ်ကလိုချင်တယ်ဆိုတဲ့လောဘကိလေသာဖြစ်လာတဲ့သတ္တဝါကစိတ်ဆိုးတယ်ဆိုတဲ့ဒေါသကိလေသာဖြစ်လာတဲ့အဲ့ဒီပုဂ္ဂိုလ်ကမနာလိုဘူးဆိုတော့အိဒါဖြစ်လာတယ်အဲ့ဒီပုဂ္ဂိုလ်ကနှမျောတယ်ဆိုတော့မစ္စရိယဖြစ်လာတယ်ဒီလိုမဟုတ်လားအဲ့ဒါလိုချင်တာစိတ်ဆိုးတာစိတ်ပျက်တာမာနတက်တာဆိုတော့ကိလေသာတွေဟာပုဂ္ဂိုလ်သတ္တဝါရှိတယ်လို့ယူဆတဲ့အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိပေါ့အခြေတည်းပြီးယူဆတာမဟုတ်လားအဲ့ဒီဖြစ်လာတာဆိုတော့ဒီကိလေသာတွေငြိမ်းငြိမ်းရင်ဒီအခြေခံဖြစ်တဲ့အယူမှားကြီးကိုကိုယ်ရိညာနဲ့ပြက်သွားအောင်ဖြည့်စီးပြရမှာဖောက်ခွဲပြရမှာမာကိုဖောက်ခွဲပြရမှာအတ္တအယူမှားကိုဖောက်ခွဲပြရမှာဘာနဲ့ဖောက်ခွဲရမှာဝိပဿနာဉာဏ်နဲ့ဖောက်ခွဲပြရမှာဉာဏ်မှပဲဖောက်ခွဲနိုင်တာအဲ့ဒါဖောက်ခွဲလို့ပြည့်စီးသွားပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အယူမှားယူပြစီတာနဲ့အမျှပုဂ္ဂိုလ်သတ္တဝါကမရှိတော့ပုဂ္ဂိုလ်လိုချင်တယ်ဆိုတဲ့လောဘဖြစ်အောင်မလားသတ္တဝါလိုချင်တယ်ဆိုတဲ့လောဘတော့ဖြစ်အောင်မလားအဲ့တော့ကိလေသာမငြိမ်းဘူးလားဒါကြောင့်ပုဂ္ဂိုလ်သတ္တဝါအတ္တအသက်ဝိညာဉ်မရှိဘူးဆိုတဲ့အနတ္တသဘောကိုအနတ္တနုပါဒနာဉာဏ်မိမိတဏ္ဍမှာပိုင်အောင်သူသူဆိုင်ဆိုင်စိတ်စိတ်ဆတ်ဆတ်စိတ်စိတ်ရှုဖို့လိုတာမဟုတ်ဘူးလားအဲ့ဒီအတိမအမြင်မှကိုဖောက်ခွဲဖြည့်စည်းနိုင်တာကဘယ်သူမှလဲဟုတ်ကဲ့လားအဲ့ဒီဉာဏ်ကိုတစ်မျိုးဘယ်လိုခေါ်သေးတော့ပညာလို့ခေါ်တယ်ဝိပဿနာပညာဟုတ်ကဲ့လားဒါကြောင့်မလို့ဒီနေ့အထဲမှာအဲ့ဒါပါတယ်မဟုတ်လားပါလားอ๋อถ้าแลไม่ดีถ้าแลไม่ศีลละเนี่ยวินละผุซินตมะรุละเนี่ยไส้ละเยศีลินปัญญาละเนี่ยควยเพ็ดตุบปินเสอองบวยสินนวยตีชาเป็นหอดล่ะไอ้นี่ก็ควยเพ็ดตุบปินสระสุตบอปอกล่ะဝိပဿနာပညာနဲ့ဘာကိုခွဲဖြတ်သုံးသင်ပြရမှာလဲအတ္တဝါဒအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိုခွဲဖြတ်ဖောက်ခွဲဖြတ်စီသုံးသင်ရှင်းလင်းပြရမယ်ဟုတ်လားအ အဲ့လိုဆိုလို့ရှိရင်အဲ့လိုဖောက်ခွဲဖြစ်စီနိုင်တဲ့ပညာထက်မြက်တဲ့ပညာရအောင်ပါလို့တယ်သမာဓိလိုတာပေါ့မဟုတ်ဘူးလားစိတ်မငြိမ်မင်းနဲ့အဲ့လိုသိပါမလားစိတ်ငြိမ်မှပဲသိတာမဟုတ်လားအဲ့တော့စိတ်ငြိမ်မှုသမာဓိရဖို့ရတော့ပါလို့တယ်သီလစင်ကြရမယ်ဒီလိုမဟုတ်လားသင်ကျဲတဲ့သီလအခြေခံရင်အခြေခံပြီးတော့ကြီးမားတဲ့ဝိရိယနဲ့ကြိုးစားပြီးစိတ်စားအောင်ရှိပြီဆိုရင်တမာရီအားကောင်းလာပြီဒါပြောတာမဟုတ်လားဟုတ်သီလလည်းနဲ့ဝင်လက်ဖြူစင်တမာရီလည်းနဲ့စိုက်လျက်ဒီလင်ပညာလက်နဲ့ခွဲဖြတ်သုတ်ပင်စေအောင်ပွဲဆင်နွဲတိချပင်သို ပင်ဆိုတဲ့စကားကိုပါဠိကနိဗ္ဗေဒပါတိယလို့သုံးတယ်နိဗ္ဗေဒပါတိယဟောက်ခွဲဖြက်စီးပြလိုက်တာဒီတော့ယောဂီတို့ဟာအခုပြောခဲ့တဲ့အနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်ပါတကအနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမရှိပါတကားဆိုတဲ့သဘာဝကိုကြာကြာနာနာကိုတွေ့ဉာဏ်နဲ့ပိုင်ပိုင်နိုင်နိုင်သိမြင်နိုင်အောင်ရုပ်ဖြစ်သည်များနာမ်ဖြစ်သည်များကိုအလစ်အလတ်မပေးဘဲစက္ကန့်တိုင်းမိနစ်တိုင်းစိတ်စိတ်ဆက်ဆက်ဇူးဇူးဆိုင်ဆိုင်စိတ်စိတ်ကြည်ချွတ်မှန်ပွားများအထောက်ကြခြင်းအပြင်ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တဖြင့်နဲ့တဖြင့်ရင့်ကျက်ပြီးလဲမဉဏ်ဖူဉဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ
Thank you.